သူတော်ကောင်းပုဂ္ဂိုလ်တချို့ကညီညာပြပြတိုင်ပင်ပြီးတော့ကောသရတိုင်စနေဘုတ်တစ်ခုတောချောင်းတောင်ချောင်းလေးတစ်ခုမှာရှင်ဟံပြုပြီးတော့ဝါဆုဝါကတ်တော်မူကြပါလေ။ရှေးယဉ်ကျေးမှုထုံတန်းစဉ်လာအတိုင်းဝါကျွတ်သည့်အခါမှာဘုရားရှင်ကိုပါရောက်ပြီးဖူးမြော်ကြတော့တဲ့အလေးထားရှိသည့်အတိုင်းထိုယဟန်တော်တို့ကလည်းရှင်တို့ကြောင့်တည်းတော်ကိုကြွပြီးတော့ဘုရားရှင်အားပူဇော်ကြတော့ကြပါတယ်။အဲ့ဒီအချိန်ခါမှာဒီယဟန်တော်တွေကတောကျောင်းနေတဲ့အခါမှာသူတို့နေထိုင်ပုံဤစနစ်ကလေးကတဘာနဲ့တဘာအကြောင်းတူးမရှိပဲစကားမပြောဆိုကြဘူးယဂရိကဝပြုတ်ပြီးတော့အမန်တော်ခမ်းများများသင်းသုံးတဲ့အခါမှာယွာရင်းကိုဆုံးကကြွပြီးတဲ့အခါပြန်လာခဲ့ရင်အောင်ဆုံးရောက်တဲ့ပုဂ္ဂိုလ်ကဆုမကျောင်းမှာနေရာခင်းရမယ်ခြေစည်းရည်တည်ထားမယ်ခြေဖို့အကြံခွဲတွေတည်ထားရမယ်တော့ရင်သုံးဆောင်ရည်တည်ထားရမယ်စသည်ဖြင့်ဂရိကဝတ်ထားပြီးတော့နေထိုင်ကြပါလေအဲ့ဒီလိုနေထိုင်ရာကနေပြီးတော့နောက်ဆုံးဆုံးကရောမှာပြန်လာတဲ့ပုဂ္ဂိုလ်မိမိကယဟန်တော်တို့အလှရန်လိုတဲ့ခွင့်ရှိရင်အဲ့ဒီခွင့်ထဲကိုဆေးကြောပြီးတော့လူရန်ပူဇော်တဲ့ဆွမ်းပစ္စည်းတွေစွန့်ဖို့လူရန်ဖို့ရအတွက်ခွက်တွေကိုလည်းပြည့်ပြည့်စုံစုံစီမံထားပါတယ်။အဲဒီလိုစီမံပြီးတဲ့အချိန်ကကြပါဆွမ်းဆပ်ပြီးသူเจ้าသူပြန်ကြွသူเจ้าမှာသူပြန်ပြီးတရားဘာဝနာကြည်ချံချက်ကိုပေါ်မြအထောက်ပါတယ်။နောက်ဆုံးကြွလာတဲ့ကိုရောကမိမိကအလိုရှိတယ်ဆိုလို့ရှိရင်အခြားယဟန်တော်များကလူရန်ထားပြီးဖြစ်တဲ့ခွင့်ထဲမှာရှိတဲ့ဆုံးကယူပြီးတော့သုံးလောကသုံးနိုင်တယ်။မသုံးလို့ဘူးဆိုလို့ရှိရင်လည်းမိမိဆွမ်းဆာခြင်းကိစ္စပြီးတဲ့အခါမှာအဲ့ဒီတောင်းရင်သုံးဆုံးအစားရှိတဲ့ရေတွေကိုအကုန်လုံးသိမ်းရတယ်။အဲ့ဒီစနစ်ဖြင့်သူတို့နေထိုင်ကြတယ်။တစ်ပါးနဲ့တစ်ပါးစကားမပြောကြဘူး။ပစ္စည်းဝတ္ထုတစ်ခုကလေးလံနေတဲ့အတွက်ချိန်မှနိုင်တဲ့ဆုံးအားမရှိရင်အချာယဟန်တော်တပတ်ကိုလက်ရတော့ခေါ်နိုင်တယ်စကားနဲ့လှမ်းပြီးတော့ဟောကျဲဟောကျဲနဲ့ခေါ်တဲ့အလုပ်ကတော့မပြုတ်လို့ရဆိုပြီးတော့ဒီလိုဂရိကဝတ်တွေထားပြီးနေထိုင်ကြပါတယ်တဝရင်းကလုံးဒီစနစ်ဖြင့်နေထိုင်ပြီးတော့ယဟန်တရားတွေကိုကြည်ညာချက်ကိုပွားများအထောက်ကြပါတယ်ဒရင်းဝါလာကျွတ်တဲ့အခါမြတ်စွာဘုရားထံသွားပြီးကတော့ပါတယ်တရားတော်လည်းဟောမယ်သိက္ခာပုဒ်တော်လည်းပြညာမယ်ဆိုတော့ဒီလိုဥတီချက်ဖြင့်သာလေဘုရားရှင်တို့ကမင်းများပါတဲ့ဒီအာဂါနုယဟန်တော်တွေနဲ့သင်တို့ဒီဘဝတွင်မှချမ်းချမ်းသာသာနေထိုင်ခဲ့ကြရသလားဆွမ်းဖြင့်လည်းမပင်မမဲရှိကြပါရလားစသည်ဖြင့်ဘုရားရှင်ကမင်းများတော်မူတဲ့အခါမှာသူတို့ချမ်းချမ်းသာသာနေထိုင်ခဲ့ရတဲ့အကြောင်းဆွမ်းဖြင့်လည်းပင်မမှုမရှိတဲ့အကြောင်းကိုပြန်လည်လျှောက်ထားကြအဲ့ဒီလိုလျှောက်ထားတဲ့အချိန်ကမှမြတ်စွာဘုရားကနာမိတ်ခွေမူခပပဒံဒိဋ္ဌိယသမာဒာနသမာတိတ္တပယောသမာတိယေယအဘာတိဒုက္ခရသာသတိဖြင့်ဘုရားရှင်ကသိက္ခာပုံပညာတော်မူပါတယ်ဒီလိုစကားတစ်ပါးနဲ့တစ်ပါးမပြောဆိုဘဲနေထိုင်ခြင်းသည်မူခပဋ္ဌမဆုံးငါအာရိပြုခြင်းနဲ့တုံ့ငါရဖြစ်တဲ့ဒိဋ္ဌိယသမာဒာနဒိဋ္ဌိတို့ဆုံးတည်ခြင်းသုံးနေတဲ့ခြင်းစဉ်သာဖြစ်တယ်အဲ့ဒီကျင့်စဉ်ကိုနတ်သမာဓိတ္တပါမဆောက်တည်ခြင်းမခြင်းသုံးအယောသမာဓိရေအဘဒိဒုက္ခရတအကယ်၍ပုဂ္ဂိုလ်တယောက်ကဆောက်တည်ခြင်းသုံးခဲ့မယ်ဆိုရင်ဒုက္ခအဘသင်္ဆေဆိုပြီးတော့သိက္ခာပုပညာပြီးတော့ဘုရားရှင်ကပောရဏကိုဝါကျုဝါထတော်မူတဲ့ယဟန်တော်တို့အားပောရဏဘွဲကိုစတင်ပြီးတော့ခွင့်ပြုပါတယ်နော်ပောရဏဘွဲခွင့်ပြုတဲ့အချိန်ခါမှာဒိဋ္ဌသုတပရိသေကိတမြင်တော်၎င်းကြားတော်၎င်းယုံမတန်ပြန်ရှိတော်၎င်းတစ်ပါးနဲ့တစ်ပါးကပြောဆိုဆုံးမရမယ်ဆိုပြီးတော့မြတ်စွာဘုရားပောရဏကိုစတင်ခွင့်ပြုတော်မူပါတယ်နော်အဲဒီလိုခွင့်ပြုတော်မူတဲ့အတိုင်းဟိုဒီနေ့လဲပောရဏပြုချမှာဖြစ်တဲ့အတွက်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ယဟန်အချင်းချင်းဝိနည်းတော်နဲ့မလျော်ညီးတဲ့လုပ်ငန်းရတဲ့ကိုမြင်တော်၎င်းကြားတော်၎င်းယုံမတန်ပြန်ရှိတော်၎င်းယောဆုံဆုံးမှခြင်းကိုမြတ်စွာဘုရားခွင့်ပြုထားတော်မူတဲ့အတိုင်းဒီနေ့ဖိတ်မှန်တဲ့ဝါရဏဘွဲကြီးကျင့်ပမှာဖြစ်ပါတယ်ဗျာဝါရဏဘွဲကအရှင်ဘုရားတို့တပည့်တော်မှာ
အဘဒိနေပတ်သက်လို့မြင်တော်၎င်းကြားတော်၎င်းယုံမှန်တန်တရားရှိတော်၎င်းတပည့်တော်ကိုပြောဆောင်ဆုံးပါပါဆိုပြီးတော့လျှောက်ထားပန်ကြားတဲ့ဘွယ်ဖြစ်ပါတယ်ဒီလျှောက်ထားပန်ကြားတဲ့ဘွယ်မှာလျှောက်ထားပန်ကြားသည့်အတိုင်းအကယ်၍မြန်ရဟန်းတော်အချင်းချင်းမလျော်တဲ့လုပ်ငန်းရတခုကိုပြုလို့မြင်တော်၎င်းကြားတော်၎င်းတန်တရားရှိတော်၎င်းပြောဆောင်ဆုံးမခဲ့မယ်ဆိုရင်ပြီးတော့ကတော့လိုင်းနာတော်မူကြပါလို့